ိုင်းနိုင်ငံဆိုင်ရာတာမဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတာမကြီးဦးမျိုးမြင့်တန်းကိုလွှဲပြောင်းခန့်အပ်လိုက်တယ်လို့မြန်မာစိုးရပိုင်းသတင်းစာတွေကဒီကနေ့ဧပြီ21ရက်နေ့နေ့စဉ်နဲ့ထုတ်ပြန်လိုက်ပါတယ်။တာမတဲ့ရောက်ရှိလာမဲ့အပေါ်စီပြောင်းအလုပ်သမားကြီးလှုပ်ဆောင်နေသူတွေကဘယ်လိုမျှော်လင့်နေကြတယ်လဲဆိုတာကိုတော့ထိုင်းအခြေစိုက်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံဆိုင်ရာမြန်မာတာမကြီးအဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတာမတ်ကြီးဦးမျိုးမြင့်တန်းအားလွှဲပြောင်းခန့်အပ်လိုက်ကြောင်းမြန်မာအစိုးရဘက်ကသတင်းထုတ်ပြန်လိုက်ပြီးတဲ့နောက်မှာတော့မြန်မာရှစ်ပြောင်းလို့သမား3တန်းကနေ4တန်းလောက်ရှိနေတဲ့ထိုင်းနိုင်ငံမှာတာမတ်တဲ့အနေနဲ့အလုသမားရေးကိစ္စတွေကိုခိတိရရောက်လှုပ်ဆောင်နိုင်ဖို့အတွက်အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကမျှော်မှန်းနေကြတာပါလူကုန်ကူးမှုတိုက်ချိန်မှုလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်တက်လိုက်တာဦးကျော်တောင်းကတော့အခုလိုမျှော်လင့်ထားပါတယ
်ဒီလိုကျွန်တော်ကြားမိသလားဆိုရင်တော့အဲ့ဒီနိုင်ငံသားတွေအပေါ်မှာအတွက်ကိုတော်တော်ကြီးကိုကောင်းအောင်မုံမုံစီစီတက်လှုပ်ပေးတဲ့ပုံစံမျိုးတွေရှားတယ်နောက်ပြီးတော့ဒီဒေါ်လာတိတ်ဆဲမှာရှိတဲ့ခိုင်ဆဲကအကူပြောင်းသွားလာတဲ့ကိစ္စတွေပြန်ရင်တဲ့လူတို့ရောက်လာတဲ့လူတို့ကိစ္စတွေလည်းပဲတော်တော်ကြီးကိုဟိုနွဲ့နွဲ့ဆွေးဆွေးလောတာတွေပူညီပေးတဲ့ပြဿနာတွေကိုရှင်းလို့ရှိရင်လည်းပဲသူဝန်တိုင်းတော်တော်ကြီးကိုအပြည့်ဆွဲပြီးတော့မှအားလောက်တာကိစ္စလည်းရှိတယ်လို့တော့ကြံပြပေးရတယ်ကောင်းဆန်းစုကြည့်ကြတဲ့ပုံစံမျိုးနဲ့မိဘအိမ်တွေကိုအားကိုးအားထားပြုတော့တဲ့တိုင်းရင်းဖြစ်မလားဆိုတာတော့ကျွန်တော်တို့စောင့်ကြည့်အောင်ပါပေါ့
တမတော်ကြီးတဲ့မှာတာဝန်ထမ်းဆောင်ခဲ့ဘူးသူဦးမျိုးမြင့်တန်းအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့မြန်မာနိုင်ငံသားများအရေးကိုစနစ်တကျသုံးဆောင်ဖို့ရှိခဲ့တယ်ဆိုပြီးကောင်းသတင်းရှိခဲ့တာကြောင့်တာမတ်တဲ့အနေနဲ့ထိုင်းနိုင်ငံမှာလည်းမြန်မာလူသမားအရေးတွေကိုတက်နိုင်တဲ့များလုံနိုင်နိုင်မယ်လို့ညွှန်လင်းကြောင်းမြန်မာတန်ရုံကိုကိုစားပြုပြီးလက်ကျွမ်းလူတက်မှုကိစ္စကိုဆောင်ရွက်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကလည်းပြောပါတယ်
ဒီထိုင်းနိုင်ငံမှာကျတော့အလုပ်သမား3-4တန်းဆိုတဲ့အနေထားမျိုးမှာကျတော့3000လဲပြည်စုံအောင်ကြီးစုပေးကွာမလွယ်တော့ပါဘူးသို့တော့အရင်တာမတိလဲတက်နေနေတာတော့သူကဆောင်ရွက်ခဲ့ပါတယ်ဒါပေမဲ့အခုနောက်ဒီတာမတိနေလဲဒီနိုင်ငံသားအကျိုးကိုဆက်လက်ပြီးတော့တက်နေတယ်များသူကဆောင်ရွက်ပေးလို့မယ်လို့ကျွန်တော်ပြောလိုက်ပါတ
ယ်မြန်မာရှေ့ပြောင်းလို့တမအခွင့်အရေးကွန်ရက်ရဲ့ဒုဥက္ကဋ္ဌဦးအောင်ကျော်ကတော့မြန်မာတန်အမတ်တိရဲ့စားဆောင်ရည်ကိုစောင့်ကြည့်အောင်မှဖြစ်တယ်လို့ဆိုပါတယ်
အရင်တော့တာမတ်တည်းရတော့ကျွန်တော်လက်မီဒီယာတွေမှာကျွန်တော်ကိုယ်လည်းပြောခဲ့တဲ့စကားတွေအချင်းကစားရှိခဲ့ပါတယ်မြန်မာနိုင်ငံသားတွေနဲ့ဒီတိုင်းနိုင်ငံရောက်ရှိတော်လို့တမားတွေကိုပါစုမကကွယ်ဆောင်ချက်မှုမပေးတဲ့အခြေအကြောင်းဒီတာမတ်တည်းလုံးဝသူဆက်လက်ဒီတိုင်းနိုင်ငံအားရှိဖို့မတင်တော်ဘူးဆိုတဲ့ကလေးကိုကျွန်တော်သုံးရပူပါတယ်အဲ့တော့လက်ရှိအချိန်လေးမှာတော့အသေးရောက်လာမဲ့တာမတ်ဟာဘယ်တော့ကြီးကျွန်တော်လွတ်သားဖို့မှာကိုယ်စားပြုမယ်ဆိုတော့ကျွန်တော်စောင့်ကြည့်ဖို့မှာဖြစ်ပါတယ်ခင်ဗျာ
မြန်မာရှေ့ပြောင်းလို့တမားအရေးကိစ္စတွေကိုဆောင်ရွက်နေတဲ့ EAC မဟာမိတ်အဖွဲ့ကကိုရဲမင်းကတော့မြန်မာတန်ရုံအနေနဲ့အလုသမားအဖွဲ့ကြီးတွေနဲ့ပူးပေါင်းဆောင်ရွက်တာမျိုးတွေကိုပုံမလုံနိုင်ဖို့အတွက်မျှော်လင့်ထားတယ်လို့ဆိုပါတယ်
။ထိုင်းရောက်မြန်မာရှိကြောင်းအလုသမား3တန်းနဲ့4တန်းကြားလောက်မှာရှိနေတယ်။ထိုင်းရောက်မြန်မာအလုသမားတွေရေးကိုတန်ရုံအနေနဲ့ပူးစားပေးလုံဆောင်ပေးနိုင်လို့ကျွန်တော်တို့ထင်တယ်။အဲရင်တော့ကလည်းကျွန်တော်တို့မြန်မာတန်ရုံကော်မတီအလုသမားကုညီဆောင်ရွက်ရေးကော်မတီတွေဖွဲ့ခဲ့တယ်လို့အဲ့လိုဖွဲ့မျိုးကိုဒီတန်မကြီးတင်နေတယ်ထမှန်ပြီးဖွဲ့ပေးတင်တယ်လို့ကျွန်တော်ကတော့ယုံကြည်
တာမတ်တိကြောက်ရွံ့ခံမှုနဲ့ပတ်သက်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူးမြန်မာအလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေဟာ2000ပြည့်နှစ်လောက်ကစပြီးအလို့သမားရေးကိစ္စတွေကိုလှုပ်ရှားဆောင်ရွက်နေတဲ့ကာလတွေမှာမြန်မာတန်ရုံဘက်ကတာမတ်ကြီးတွေကဆက်ဆက်မှုတွေအားနည်းခဲ့တယ်လို့ဆိုပါတယ်အခုဆိုရင်ရွှေကြောင်းလို့သမားရေးလုပ်နေတဲ့အဖွဲ့အစည်းတွေအနေနဲ့တာမတ်ကြီးဦးဝင်းစရာထွန်းဦးအောင်သိန်းဦးတင်ဝင်းဦးဝင်းမောင်တို့တာဝန်ယူခဲ့တာကိုကြုံခဲ့ရတယ်လို့ဆိုပါတယ်2017ခုနှစ်လောက်ကစပြီးမြန်မာတန်မတ်ကြီးဦးတင်ဝင်းတက်ကစလို့ပူးပေါင်းမှုတွေကိုစတင်လှုပ်ဆောင်ခဲ့တာလို့လည်းပြောပြကြပါတယ်2017ခုနှစ်ထိုင်းနိုင်ငံမှာရေသေးကိုတုံရတဲ့အလို့သမားတွေကိုကူညီပေးနိုင်ဖို့အတွက်အလို့သမားအဖွဲ့အစည်းတွေနဲ့စတင်ဆက်ဆက်ခဲ့ပြီးတဲ့နောက်မြန်မာတန်ရုံးကူညီစောင့်ရှောက်ရေးကော်မတီဖွဲ့စည်းတဲ့အထိဖြစ်လာခဲ့ပါတယ်အခုတက်ပြစ်ပင်ဆင်နေသွားတဲ့တန်မတ်ကြီးဦးဝင်းမောင်လက်ထက်မှာတော့လေကျောင်းအထူးစုံစမ်းစစ်ဆေးရေးကော်မတီဖွဲ့စည်းတာမျိုးတွေလုပ်ခဲ့ပြီးမြန်မာလူသမားဖွဲ့စည်းတွေနဲ့ဆက်ဆက်တာတွေအပြင်မြန်မာလူသမားဝန်ကြီးဌာနကတာဝန်ရှိသူတွေလာတဲ့အခါမှာလည်းအလို့သမားရင်းဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကိုဖိတ်ကြားပြီးအကြံပြုခိုင်းတာတွေလည်းလုပ်ခဲ့ပါတယ်။ဒါ့အပြင်အလို့သမားရင်းဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကတော့မြန်မာတန်ရုံးပေါ်မှာအားမလို့အားမရတာတွေလည်းရှိခဲ့တာပါ။အခုတန်မတ်အစ်စ်ပေါ်မှာတော့သူတို့မျှော်လင့်ထားတာတွေဖြစ်လာဖို့စောင့်ကြည့်ရအောင်မှဖြစ်တယ်လို့လည်းပြောဆိုနေကြပါတယ်ရှင်။